အမေရိကန်ပြည်ထောင်စုမှာအသက်5နှစ်ကနေ17နှစ်ကြားကလေးငယ်တွေကိုကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့အတွက်အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကခွင့်ပြုလိုက်ပါတယ်။ Pfizer ကိုဗစ်ကာကွယ်ဆေးပထမနဲ့ဒုတိယအကြိမ်ထိုးထားပြီးသားကလေးငယ်တွေအနေနဲ့နောက်ဆုံးဆေးထိုးထားတာ5လပြည့်ရင်နောက်ထပ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးနိုင်တယ်လို့ CDC ကမေလ19ရက်ကြာသပတေးနေ့ကကြေညာခဲ့ပါတယ်။အသက်5နှစ်ကနေ17နှစ်ကြားကလေးငယ်18တန်းကျော်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့အတွက်ဒီကာကွယ်ဆေးဟာစိတ်ချလုံခြုံမှုရှိတယ်ဆိုတာပြောနိုင်တာမို့မိဘတွေအနေနဲ့ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးကာကွယ်ကြဖို့အတွက် CDC ညွှန်ကြားရေးမှူးဒေါက်တာရိုရှယ်ဝလန်စကီကတိုက်တွန်းပါတယ်။အမေရိကန်မှာကိုဗစ်ကရောဂါစားဖြစ်ချိန်တွေကအသက်5နှစ်ကနေ17နှစ်ကြားကလေးငယ်4.8တန်းကျော်ကိုဗစ်ကူးစက်ခဲ့ပြီး180ထက်မနည်းသေဆုံးခဲ့တယ်လို့ CDC ရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြပါတယ်။အားဖြင့်ကိုဗစ်ကာကွယ်ဆေးထိုးတဲ့အတွက်ဒီရောဂါကိုပိုပြီးကာကွယ်နိုင်မယ်လို့အကြံပြုပြောကြားထားပါတယ်။အသက်12နှစ်အထက်ကလေးငယ်တွေကရောဂါလွယ်လွယ်ကူးစက်နိုင်သူတွေအသက်50နှစ်အထက်တွေကိုလည်းပထမအားဖြင့်ကိုဗစ်ကာကွယ်ဆေးထိုးထားပြီးလေးလကြာရင်ဒုတိယအားဖြင့်ကာကွယ်ဆေးထိုးဖို့အတွက် CDC ကအခိုင်အမာအကြံပြုနေပါတယ်။